တမနိနှင်းစီကြားနဲ့ထုတ်ဝေသူကိုဝေရန်ဟင်းအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ကိုင်းကျွဲစစ်ဆေးတဲ့ရဲအရာရှိကိုဆက်သွယ်နေမြန်ထားပါတယ်ကိုဇော်ဝင်းလိုင်ကဆက်လက်တင်ပြမှာပါရှင်
ပဇနာမျိုးနဲ့အတွင်းကကိုဝေရန်ဟင်းရဲ့အလုတ်တိုက်ခန်းကနေအပုံနဲ့ထွက်လာတဲ့အတွက်ဘေကျင်းကရဲ့အခန်းကလူကမိဘတွေထံအကြောင်းကြားကြတာမှာမိဘတွေကတက်ဆိုင်ရာရဲစခန်းကတာဝန်ရှိသူတွေနဲ့အတူသူ့အခန်းကိုတွားရောက်တဲ့အချိန်မှာတော့အပြင်ကနေအခန်းကိုတောက်ခတ်ထားတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။အဲဒီနောက်အခန်းတော့ဖွင့်ပြီးဝင်ရောက်စစ်ဆေးတဲ့အခါမှာဝမ်းပိုက်မှာထိုးသွင်းတရား15ကျင်းနဲ့တမနိနင်းစီဂျာနယ်ထုတ်ဝေသူအသက်28နှစ်အရွယ်ကိုဝေရန်ဟင်းတည်ဆုံးနေတာကိုတွေ့ခဲ့ကြရတာပါ။အလောင်းကိုအပီလာ16ရက်နေ့ကတွေ့ရှိခဲ့ခြင်းဖြစ်ကြောင်းပဇွန်တော်မြို့နယ်ရဲစခန်းမှဒူရဲမှုရင်ထွေးက VOE ကိုပြောပါတယ်
။ဒီကတော့ကျွန်တော်တို့ပဇွန်တော်မြို့နယ်ကြီးရက်ကွက်ဗိုလ်တော်ကြီးဒေးနန်းကိုဒီဝန်ဆက်တိုက်မှ208မှာ208 E ပေါ့နော်။အဲ့တိုက်ခန်းဒီအလုပ်တိုက်ခန်းပါပဲ။ကျွန်တော်တို့တမလိနေဒီအလုပ်တိုက်ခန်းအခန်းထဲမှာပဲဟိုအသက်ခံတာပါနော်ဟုတ်ကဲ့။ဒီတည်ဆုံးတာကကျွန်တော်တို့ဒီအခန်းထဲမှာဒီစုံတဲ့ကလကန်လေးပေါ်မှာပဲလေချောကြီးချောပြီးတော့ဒီတော့အနေထားလေးနဲ့ကျွန်တော်တို့ဒီထိုးသွင်းတန်ရတယ်ပေါ့နော်အဲ့ဒါလေးနဲ့ပြေဆုံးတယ်ကျွန်တော်တို့ကရောက်တဲ့အချိန်ကျတော့ဟိုနည်းနည်းတော့ဟိုအနံ့တော့ရတယ်ခင်ဗျာကျွန်တော်တို့ကရောက်တဲ့အချိန်ကဟို16ရက်နေ့ဟို9နိုင်တော့ရောက်တာပေါ့နော်7နိုင်40လောက်ရောက်တာပေါ့ဟုတ်ကဲ့အဲခမန်းလာတော့အဲ့လိုနိုင်ရပြီဆိုရင်တော့ကျွန်တော်တို့ခမန်းကြတော့အနည်းဆုံး48နိုင်အဲ့လိုပေါ့နော်အဲ့လိုကြာပြီးတော့ခမန်းလို့ရတာပေါ့ဒါတော့ကျွန်တော်တို့ပြာဝင်ရဲ့ကျွမ်းကျင်တိုင်းပေါ့နော်ဒါမျိုးကြီးတော့ကျွန်တော်တို့ကတော့ရဲရတော့အဲ့လိုပဲအကျန်းလေးခဏနေရပါဆင်
းအခုချိန်မှာဒီအမှုကိုတက်ဆိုင်ရနေပြီအပိုင်ရဲစခန်းအပြင်တခြားဌာနအသီးသီးကပါစုံစမ်းစစ်ဆေးနေသဖြင့်ဒီအဲ့ဒီလုံကနေပြီးဆုံးတဲ့အခါမှာသတင်းထုတ်ပြန်ပေးသွားမယ်လို့စခန်းမှုဒူရဲမှုရင်ထွေးကပြောပါတယ
်ကျွန်တော်တို့ဒီအတက်နိုင်ဆုံးတော့ကျွန်တော်တို့ဒီစခန်းလေးရွေးနေရောအတိုင်းရော CNDD ရောပူးပေါင်းပြီးတော့အားကျွမ်းနေတော့ဆောင်ရွက်နေပါတယ်ခင်ဗျာအခုကတော့စစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ကျွန်တော်တို့ကဟိုကျွန်တော်တို့ချီတီဒီကြလို့ရှိရင်တော့ဒီကြလို့ရှိရင်ပြန်ရင်းရှင်းပြလို့ရပါ
တယ်။တော့ကျမတော့အလောင်းကိုရင်ခွဲစစ်ဆေးဖို့ဆေးရုံကြီးကိုပို့ထားတယ်လို့ဆိုပါတယ်။အတက်ခံရသူဟာတမနိနင်းစီဂျာနယ်ရဲ့ထုတ်ဝေသူဖြစ်တဲ့အပြင်အရီတာတာဝန်ကိုပါပူးတွဲယူထားတဲ့အတွက်ဒီအမှုပေါ်သတင်းမီဒီယာလောကကလူတွေအပြင်လူအတော်များများကစိတ်ဝင်စားနေကြတာပါ။ကိုဝရန်ဟင်းဟာတမနိနင်းစီဂျာနယ်ရဲ့ထုတ်ဝေသူအဖြစ်လွန်ခဲ့တဲ့တနေ့လောက်ကစပြီးတာဝန်ယူခဲ့တာလို့ဆိုပါတယ်။MJR မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့လက်ရှိအခြေအနေအရဒီကိစ္စဟာတာမန်ရာဇဝမှုအဖြစ်သာသိရှိထားရသေးတဲ့အတွက် MJR အနေနဲ့တစုံတရာထုတ်ဖော်ပြောဆိုဖို့အစီအစဉ်မရှိသေးဘူးလို့ပြောပါတယ်
။ဟို90တော့သူ crime လို့ပဲ90မှာအဲ့လိုပဲဟိုသုံးသက်တော့ဘောနော်။တခြားတော့ political ဟို motivation တွေပါဘာမှ sign ဟိုမကြမ်းမိသေးဘူးဘောနော်။အဲ့လိုမျိုးပေါ့ထင်တယ်။ personal ဟုတ်ကဲ့ဟာမျိုးတင်အဲ့လိုပဲလောလောဆယ်ပြီးရတယ်လို့နေထားရဟုတ်တခုကအချိန်ကြီးညိုရင်းမရရဲ့စုံစမ်းစစ်ဆေးချက်တို့တခြားသောရင်းတွေကတိရှိချက်တွေကဂိမ်းများအဲ့လိုမျိုးဟိုမီဒီယာနဲ့ဟိုတခုခုများဟိုခေါ်မယ်ချင်းချောင်းတဲ့သဘောမျိုးလို့ခေါ်နေတာအဲ့ဒါမျိုးဒီစက်ပြင်းထောက်တာလို့ပါလို့ထောက်ပေါ်လိုက်တာတမျိုးပေါ့လေလောလောဆယ်နေထိုင်တာကျွန်တော်ဘာမှလုပ်ဖို့မရှိသေးဘူ
းအခုလောက်ကြံတပ်ဖြတ်ခံရတဲ့ကိုဝေရန်ဟင်းဟာတူရိယာနေဝန်ကြံနယ်ကိုအရင်ကထိုးဝေခဲ့တဲ့ဦးမိုးဟင်းရဲ့တူဖြစ်တယ်လို့သိရပါပါခင်ဗျာ